မြန်မာနိုင်ငံမှာကြုံနေရတဲ့အချက်အသေးတွေအထူးသဖြင့်အရသားတွေအပေါ်အကြမ်းဖက်မှုတိုးလာတဲ့အခြေအနေတွေအတွက်အမေရိကန်ပြည်ထောင်စုအနေနဲ့စိုးရင်မကင်းရှိတဲ့အကြောင်းကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးကကုလအထူးကိုယ်စားလှယ်နဲ့တွေ့ဆုံချိန်မှာပြောဆိုပါတယ်မြန်မာနိုင်ငံဆိုင်ရာကုလအထူးကိုယ်စားလှယ်ဂျူလီဘီရှော့နဲ့အမေရိကန်သံအမတ်ကြီးလင်နာသောမတ်စ်ဂရင်းဖီတို့မေလ29ရက်နေ့ကတွေ့ဆုံပြီးမြန်မာနိုင်ငံအခြေအနေကိုဆွေးနွေးခဲ့ကြတာလို့ကုလဆိုင်ရာအမေရိကန်တန်ယုံပြောခွင့်ရသူကထုတ်ပြန်ခဲ့တာပါမြန်မာဆိုင်ရာအထူးကိုယ်စားလှယ်ဘီရှော့ကလည်းမြန်မာဒီမိုကရေစီရဲ့အတွက်အမေရိကန်ပြည်ထောင်စုရဲ့ပူးပေါင်းဆောင်ရွက်မှုအတွက်ကျေးဇူးတင်တဲ့အကြောင်းပြောခဲ့တယ်လို့ဆိုပါတယ်မြန်မာအချက်အသေးနဲ့ပတ်သက်လို့ပါဝင်ပတ်သက်သူအားလုံးနဲ့ညီနိုင်ပြီးတော့ကုလသမဂ္ဂရဲ့မဟာဗျူဟာတွေကိုညီညွတ်စွာအကောင့်ထဲပို့သွားမဲ့သူ့ရဲ့ရည်ရွယ်ချက်ကိုလည်းအထူးကိုယ်စားလှယ် Bishop ကအလေးပေးပြောကြားခဲ့တယ်လို့လည်းကုလဆိုင်ရာအမေရိကန်တန်ယုံထုတ်ပြန်ချက်မှာဖော်ပြထားပါတယ်အကြံဖက်မှုတွေရက်တန်ဖို့အကျဉ်းသားတွေလှုပ်ပေးဖို့နဲ့အမျိုးသမီးတဲ့ကလေးငယ်တွေအပါအဝင်လူနည်းစုတွေကိုအဓမ္မစစ်သားစုဆောင်နေတာကိုအဆုံးသတ်သွားအောင်လို့အရှိတောင်အာရှနိုင်ငံများအသင်းအာဆီယံအပါအဝင်အဖွဲ့ဝင်နိုင်ငံအားလုံးနဲ့တိတာရင်းမိတ်ဖက်အဖွဲ့အစည်းတွေနဲ့ပါထိတွေ့ဆက်ဆံဖို့အရေးကြီးပုံကိုလည်းတပ်အမတ်ကြီး Greenfield နဲ့အထူးကိုယ်စားလှယ် Bishop တို့အလေးပေးပြောကြားသွားခဲ့ကြပါတယ်